ဒီကနေ့ရန်ကုန်မြို့မှာပြုလုပ်တဲ့ The State of the Tropics 2014အစည်းအဝေးခန်းစာထုတ်ပြန်တဲ့အခမ်းအနားကိုတက်ရောက်ဖွင့်လှစ်ပေးခဲ့တဲ့မြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်တာဆန်းစုကြည်ကအခြေခံဥပဒေပြင်ဆင်ရေးအတွက်တမတော်သားလွှတ်တော်ကိုယ်စားလှယ်တွေကိုထပ်မံတိုက်တွန်းလိုက်ပါတယ်။ကဘာကြီးပူနွေးလာမှုအတွင်းအပူပိုင်းရဝန်းဒေသရဲ့လက်ရှိလူမှုရေးစီးပွားရေးအခြေအနေ၊ဇီဝဖြစ်စဉ်တွေရဲ့အားသာချက်အားနည်းချက်နဲ့အနာဂတ်မှာရင်ဆိုင်လာရနိုင်တဲ့အခြေအနေတွေကိုသုတေသနဌာန12ခုတို့3နှစ်တာလေ့လာခဲ့တဲ့အစည်းအဝေးခန်းစာထုတ်ပြန်တဲ့အခမ်းအနားမှာဒေါက်တာဆန်းစုကြည်ကအခုလိုတိုက်တွန်းပြောသွားတာဖြစ်ပါတယ်။ Writers သတင်းတပုတ်ပေါ်အခြေခံပြီးမတ်တင်ကြီးထက်ကပြောပြမှာပါ
။ The State of the Tropics 2014အစည်းအဝေးခန်းစာထုတ်တဲ့အခမ်းအနားကိုဒီကနေ့ရန်ကုန်မြို့မှာကျင်းပတာမှာဒေါက်တာဆန်းစုကြည်တက်ရောက်ဖွင့်လှစ်ပေးခဲ့ပါတယ်။ဒီအစည်းအဝေးခန်းစာနဲ့ပတ်သက်ပြီးကျွမ်းကျင်ပညာရှင်တွေရဲ့သုံးသပ်ချက်တွေအလုံယုံဆွေးနွေးပွဲတွေကိုလည်းဆက်လက်လှုပ်ဆောင်ဖို့ရှိနေပါတယ်။ This State of the Tropics 2014အစည်းအဝေးခန်းစာကိုဖွင့်လှစ်ပြီးသတင်းထောက်တွေရဲ့မိကုန်းတွေကိုလည်းဖြေကြားခဲ့တာပါ။လာမယ့်နှစ်ရွေးကောက်ပွဲမှာမြန်မာအထိုက်ခံခေါင်းဆောင်ဒေါက်တာဆန်းစုကြည်အနေနဲ့သမရအဖြစ်ဝင်ရောက်ရွေးခန့်နိုင်မဲ့နီလန်ပေါ်လာစီနိုင်တဲ့အခြေခံဥပဒေပြင်ဆင်ရေးလှုပ်ရှားမှုတွေနဲ့ပတ်သက်ပြီးတော့လဲ Riders သတင်းဌာနရဲ့မေးမြန်းမှုကိုဖြေကြားတာမှာတော့လွှတ်တော်ရင်းကစစ်သားလွှတ်တော်အမတ်များအနေနဲ့အပြောင်းလဲတွေဖော်ဆောင်ကြဖို့ကိုတိုက်တွန်းခဲ့ပါတယ
်။ If we don't change 0436 it means that the military has virtual veto power over what can or cannot be changed within the constitution and I think it should be the elected representatives of the people who decide whether or not to contribute constitution
ကျွန်တော်အနေနဲ့အခြေခံဥပဒေပုံမှန်436ကိုမပြင်ဘူးဆိုရင်တော့အခြေခံဥပဒေထဲမှာဘယ်ဟာကိုပြင်နိုင်တယ်ဒါမှမဟုတ်လဲဘယ်ဟာကိုတော့မပြင်နိုင်ဘူးဆိုတဲ့အပေါ်မှာစစ်တပ်ကအကျွင်းမဲ့နေပါလုပ်ပိုင်ခွင့်အာဏာရှိနေတယ်ဆိုတဲ့အဓိပ္ပာယ်စောင့်ပါတယ်နောက်ပြေအခြေခံဥပဒေတွေကဘယ်အချက်တွေကိုပြင်မလဲမပြင်ဘူးလဲဆိုတာကိုတော့ပြည်သူတွေရွေးကောက်တင်မြှောက်ထားတဲ့ကိုယ်စားလှယ်တွေကဆုံးဖြတ်တင်တယ်လို့ကျွန်မထင်ပါတယ်လို့ဒေါက်တာဆန်းစုကြည်ပြောခဲ့တာပါ2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေတွေကပုံမှန်436ကတော့ဖွဲ့စည်းပုံအခြေခံဥပဒေတွေကအရေးကြီးတဲ့ပုံမှန်ပေါင်း90လောက်ကိုပြင်ဆင်ဖို့မှာရွေးကောက်ခံမဟုတ်တဲ့စစ်သားလွှတ်တော်အမတ် 25 ရာခိုင်နှုန်းလွှမ်းမိုးတဲ့လွှတ်တော်ရဲ့ကိုယ်စားလှယ် 85 ရာခိုင်နှုန်းကျော်ထောက်ခံချက်ဒီလိုထောက်ခံချက်ရပြီဆိုရင်လေလူမှုဆန္ဒသဘောထားကောက်ယူပြီးမဲဆန္ဒရှင်ထက်ဝဲကျော်တို့သဘောတူမှပြင်ဆင်နိုင်မယ်ဆိုတဲ့ပြဋ္ဌာန်းချက်ဖြစ်ပါတယ်။ဒါကြောင့်အများစုကလက်ခံထားတဲ့2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေမဖြစ်မနေပြင်ဆင်ကြဖို့ဆိုရမှာပုံမှန်436ကိုအဓိကအတားအဆီးဖြစ်မြို့သားဒီမိုကရေစီအဖွဲ့ချုပ်ပါတီကကင်ဆယ်ပြီးပြင်ဆင်ရေးလှုံ့ဆော်မှုတွေကိုနိုင်ငံတော်ဝန်လှုံ့ဆော်နေတာဖြစ်ပါတယ်။ပုံမှန်436ကိုပြင်ဆင်ခြင်းဟာဆိုရင်စစ်တပ်ကလွှတ်တော်အမတ်နေရာတွေရယူနေတာအပါအဝင်နိုင်ငံရေးမှာစစ်တပ်ရဲ့အခန်းကဏ္ဍနောက်ဒေါက်ဆန်းစုကြည်ကိုသမရအဖြစ်ဝင်ရောက်ရှင်းပြနိုင်ခွင့်တားဆီးထားတဲ့ပုံမှန်59စာလုံးစတဲ့ပုံမှန်တွေကိုပြင်ဆင်ဖို့အတွက်လမ်းဖွင့်ပေးလိုက်တာဖြစ်ပါတယ်။2008ခုနှစ်မှာအတည်ပြုခဲ့တဲ့ဖွဲ့စည်းပုံအခြေခံဥပဒေကမိသားစုဝင်တဦးဦးနိုင်ငံခြားသားတွေဖြစ်ခဲ့ရင်သမရဒုသမရဖြစ်ခွင့်ကိုတားမြစ်ထားတာဖြစ်ပါတယ်။ဒီအပေါ်မှာတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကပုံမှန်59စာလုံးပြင်ဆင်ရေးကိုအဓိကမထားဘဲပုံမှန်436ပြင်ဆင်ဖို့အမြဲတမ်းဥတီလှုပ်ဆောင်နေတာပါလို့ပြောဆိုခဲ့ပါတယ်။အခြေခံဥပဒေပြင်ဆင်ရေးအတွက်အဓိကအတားအဆီးဖြစ်နေတဲ့ပုံမှန်436ကိုပြင်ဆင်နိုင်ရေးဖြစ်နိုင်ခြင်းအပေါ်မှာတော့ဒေါအောင်ဆန်းစုကြည်ကအခုလိုပြောဆိုခဲ့ပါတယ်။
I don't think in terms of optimism. I always think in terms of how hard we can work to achieve what we're trying to achieve. And I think we're capable.
ဒီပုံမှန်ပြင်ဆင်ရေးအတွက်ကျမအနေနဲ့အကောင်းမြင်မျှော်လင့်နေတာမျိုးမဟုတ်ပါဘူး။ကျမအမြဲတမ်းစဉ်းစားတာကတော့ကျမတို့ကြိုးစားနေတဲ့ဒီပန်းနိုင်ကိုရောက်ဖို့အတွက်အခက်အခဲတွေကိုဘယ်လောက်ရင်ဆိုင်လှုပ်ဆောင်နိုင်မလဲဆိုတာနဲ့ခက်ခဲပင်ပန်းလာတဲ့လှုပ်ဆောင်စရာတွေကိုကျမတို့လုပ်နိုင်စွမ်းရှိနေတယ်ဆိုတာပါပဲလို့ပြောဆိုခဲ့ပါတယ်။အခုလက်ရှိမှာလဲဒေါက်တာဆန်းစုကြည်ရဲ့မြို့သားဒီမိုကရေစီအဖွဲ့ချုပ်ပါတီ NLD နဲ့88မျိုးဆက်တို့ပူးပေါင်းပြီးအခြေခံဥပဒေပုံမှန်436ပြင်ဆင်ရေးတနိုင်ငံလုံးထောက်ခံလက်မှတ်တွေစုဆောင်းနေကြပါတယ်။ရွေးကောက်ပွဲတွေကတော့နောက်နှစ်2015မှာကျင်းပတော့မှာဖြစ်ပါတယ်ရှင်။